ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံရတဲ့စကော့တ်မော်ရီဆန်ကသူ့ဆောင်နေညီမအစိုးရအနေနဲ့လူမှုကမျှော်လင့်တဲ့ပြည်ညင်မှုတွေရအောင်ကြိုးပမ်းသွားမယ်အကြောင်းဂရိပြုပြောဆိုလိုက်ပါတယ်။ဒီနေ့မနေ့မဲခွဲရွေးချယ်ပြီးနောက်မှာပဲဝန်ကြီးချုပ်ဖြစ်ကျန်းသက်စာချိဆိုတာဝန်ယူခဲ့တာပါ။အစိုးရရန်နေရပုံမှန်တိုက်လက်သက်နေကြောင်းအစိုးရလူလူကိုအမှားကန်စွာပြောချပြီးဝန်ကြီးချုပ်ကပြည်ထောင်စုဘက်တွင်ဝန်ကြီးချုပ်ဟောင်းဘယ်ကွန်တန်ဘူးကိုအာဏာရလစ်ဘရယ်ပါတီတွေကဆန့်ကျင်ရတာနိုင်ငံရေးပြဿနာတွေပေါ်ခဲ့တာကိုရှောင်ရှားဖို့လည်းကြိုးစားခဲ့ပါတယ်။ဒီနေ့မဲခွဲရမှာတော့ပြည်ထောင်စုဝန်ကြီးပီတာတန်တန်ကို55-40နဲ့အနိုင်ရလိုက်တယ်လို့ပထမကြိမ်မဲခွဲရမှာလည်းနိုင်ငံခြားရေးဝန်ကြီးချုပ်ဖြစ်ချုပ်ကိုအနိုင်ရခဲ့တာပါ။ဗနိုင်းဝန်ကြီးဟောင်းကနေဝန်ကြီးချုပ်ဖြစ်လာတဲ့မော်ရီဆန်ကတော့အစိုးရမူဝါဒတွေပြောင်းလဲဖို့ရှိမရှိမေးမြန်းမှုကိုတော့ဖြေကြားဖို့ငြင်းဆန်ထားပါတယ်။ဝန်ကြီးချုပ်ဟောင်းတန်ဖိုးကတော့ဝန်ကြီးချုပ်ရဲ့ရွေးချယ်မှာပြန်လည်မပါဝင်တော့ပဲရာထူးပါရောနိုင်ငံရေးရပါထွက်တော်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2019မေလထဲမှာကျင်းပဖို့စီစဉ်ထားတဲ့ထွက်တော်ရွေးကောက်ပွဲမတိုင်ခင်ကုစားပြည်ဝါဒီစိုးရွားရင်းကနိုင်ငံရေးတန်ဖိုးတွေကလည်းဝန်ကြီးချုပ်ရွေးချယ်လိုက်တဲ့အတွက်အဆုံးသတ်သွားပါတယ်။17နှစ်စတိုင်ဝန်ကြီးချုပ်တာဝန်ယူခဲ့ဘူးတဲ့ဂျိုဟောဝတ်2009ခုနှစ်မှာတာဝန်ကအများယူခဲ့ပြီးနောက်ပိုင်းဩစတြေးလျမှာနိုင်ငံရေးမတည်ငြိမ်ခြေအနေတွေနဲ့ကြုံနေရတာပါ။ဝန်ကြီးချုပ်ဟောဝတ်နောက်ပိုင်းဝန်ကြီးချုပ်6ရောက်တာဝန်ယူခဲ့ဖို့ပေမဲ့ဝန်ကြီးချုပ်3နှစ်တန်းအဖြစ်တာဝန်ယူရသူကတော့တယောက်မှမရှိခဲ့ပါဘူး။ပါတီတွင်နိုင်ငံရေးပြဿနာတွေကြောင့်လက်ရှိအာဏာရလစ်ဘရယ်ပါတီနဲ့လေဘာပါတီတို့အပြန်အလှန်အာဏာရခဲ့ကြတာလည်းဖြစ်ပါတယ်။